Indonesia နိုင်ငံကအစိုးရအဆောက်အုံတွေနဲ့မြို့တော်ဂျကာတာကမြန်မာတန်ရုံကိုနောက်လာထဲမှာတိုက်ခိုက်ဖို့စီစဉ်ထားတဲ့ Islamic စစ်သွေးကြွအဖြစ်တန်ရရှိသူတို့ကိုဘုံလုတဲ့ပစ္စည်းအတော်များများနဲ့အတူရဲတွေကဖမ်းဆီးလိုက်တယ်လို့ရဲဌာနပြောခွင့်ရကဆိုပါတယ်။အနောက်ဂျာဗာဒေသမဂျာလန်ခါမှာတန်ရရှိသူကိုသူ့အိမ်နဲ့အိမ်မှာဒီသတင်းပါအစောပိုင်းကဖမ်းဆီးခဲ့တာပါ။အသက်23နှစ်အရွယ် Rio Britana Wibawa ဟာ Islamic စစ်သွေးကြွအုပ်စု IS တို့ကိုထောက်ခံတဲ့ Indonesia နိုင်ငံကအုပ်စုဝင်တူအဖြစ်ယုံကြည်ရသူဖြစ်ပါတယ်။ခုဖမ်းဆီးမိတဲ့ဖောက်ခွဲပစ္စည်းပမာဏဟာ2000ခုနှစ်ဘာလီကျွန်းတိုက်ခိုက် night club တစ်ခုမှာပုံခွဲလို့လူ102ဦးသေဆုံးခဲ့ရတဲ့ပုံထက်20လောက်အားအင်အားပြင်းနိုင်တယ်လို့ဒေသရင်သတင်းဌာနကပြောပါတယ်။ဖန်စီမိတဲ့အထက်မှာစာအုပ်တွေအနက်ရောင်အလံတစ်ခုကြည်ဆန်းတဲ့လက်နဲ့ပေါင်းစုံအပြင်လေတနတ်တွေတောခုတ်ဓာတ်တွေပါပါဝင်တယ်လို့ရဲဌာနပြောခွင့်ရ Boy Roughly အမကစနေနေ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်ဒီလိုတက်ခိုက်ဖို့ဘလို့စီစဉ်ထားတယ်လဲဒီကိုရောလှောက်ရှာတာလားကြံရပါရရှိတယ်လားဆိုတာနဲ့ဒီလောက်များတဲ့ဖောက်ခွဲရေးပစ္စည်းအလုံးဝဲဖို့ဘဲကငွေတွေရခဲ့တယ်လဲဘလို့စီမံခဲ့တယ်လဲဆိုတာစုံစမ်းနေတယ်လို့ပြောခွင့်ရကဆိုပါရယ်တန်ရရှိခံရသူဝီဘာဝါဟာဆက်ပြိုရေးတိတ်ပံပညာကိုတက္ကသိုလ်မှသင်ယူခဲ့တာဖြစ်ပြီးအလုပ်အကိုင်းမရှိတဲ့အပြင်အင်ဒိုနီးရှားနိုင်ငံတဝန်းတိုက်ခိုက်ဖို့ဘုံလုံးနီကိုသူ့ဘာသာလေးလာခဲ့တာဖြစ်တယ်လို့ပြောခွင့်ရအာမကဆိုပါတယ်။အင်ဒိုနီးရှားနိုင်ငံမှာ IS စစ်သွေးကြွားတို့နဲ့ဆက်ဆက်တဲ့တိုက်ခိုက်မှုတွေကြုံတွေ့နေရတာဖြစ်ပြီးအဆိုးဆုံးတိုက်ခိုက်မှုကတော့ဂျကာတာမြို့ကဇန်နဝါရီလမှာလူ၄ဦးသေဆုံးခဲ့ရတဲ့ဘုံတနတ်နဲ့တိုက်ခိုက်မှုဖြစ်ပါတယ်။